ရခိုင်နယ်နဲ့ဆိုင်ဖွဲ့အင်အားကဒီဇင်ဘာလ17ရက်နေ့ကတည်းကဖန်ဆီးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနော်ဒီပါတီရဲ့ဘူးကြီးတော်မြို့နယ်ပါတီဘက်ကဥက္ကဋ္ဌဦးရဲသိန်းဦးရဲသိန်းဟာတမတော်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတရားပေါ်ပေါ်လာကြောင်းပွဲချင်းပြီးတည်ဆုံသွားတယ်လို့အင်အားဖွဲ့ကသူတို့ website မှာတင်ထားတဲ့ဒီဇင်ဘာလ25ရက်ရခိုင်ပြည်တိုက်ပွဲသတင်းများဆိုတဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးတမတော်ဘက်ကရောအနော်ဒီပါတီဘက်ကပါတုံ့ပြန်ပြောဆိုတာတော့ထွက်မလာသေးပါဘူး။ဦးရဲသိန်းဟာနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတွားရောက်ရှင်းလင်းပြောဆိုတာကိုထောက်ခံပွဲလုပ်ဖို့စီစဉ်နေရင်ဖမ်းဆီးခံရတာပါ။ခရစ်မတ်နေ့နေ့လယ်3နာရီကျော်မှာတမတော်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေကြောင့်သူတို့ဖမ်းဆီးထားသူတွေကတေဆုံးဒဏ်ရာသူတို့ရှိခဲ့တာမှာတေဆုံးသူတွေဥယျာဉ်သိမ်းနဲ့ပါတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပြီးတခြားတေဆုံးဒဏ်ရာရသူတွေဘယ်သူတွေဆိုတာကိုတော့ပြောမထားပါဘူး။ခရစ်မတ်နေ့မှာကိုပဲအလောကဘူဒီတော်နဲ့မြေပုံမြို့နယ်တွေမှာပြင်းထန်တဲ့တိုက်ပွဲတွေဆက်ဖြစ်တယ်လို့လည်းအေအေရဲ့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြေပေါ်တပ်ပွဲမှာတမတော်ဘက်ကရဟယံ20နဲ့လာတိုက်တယ်လို့တမတော်အရာရှိကြီးတွေထပ်ပြီးတည်ဆုံတယ်လို့အေအေထုတ်ပြန်ချက်ကဆိုပါတယ်။